Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသွားတက်ရှင်များရှင်။ VOA American တိုင်ရဲ့2018ခုနှစ်နိုဝင်ဘာလ18ရက်တနင်္လာနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေ9.1925ရုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့တနင်္လာနေ့ညနေပိုင်းစီစဉ်တွေကိုကျမမြသတင်းအောင်ကတာဝန်ယူတင်ဆက်ပေးသွားမှာပါရှင်
။ကျမသင်ကြီးထိုက်ပါရှင်။ဒီညနေခင်းသတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာမှာပါ။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တော်မီလောင်ကျွမ်းမှုအခြေအနေကိုသမ္မတထရန့်ကိုရိုင်းသွားရောက်ကြည့်ရှုပါတယ်။ရခိုင်ပြည်နယ်တွင်းကဒုက္ခသည်စခန်းတွေကနေထွက်ပြေးလာကြသူ106ဦးကိုတော့ရန်ကုန်တိုင်းမှာထိန်းသိမ်းထားရကနေအခုတော့စစ်တွေမြို့ကိုပြန်လည်ပို့ဆောင်နေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီတနင်္ဂနွေညနေခင်းသောတာရှင်တွေနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ငင်းငယ်လုပ်ငန်းရှင်တွေမှာတရားဝင်မတက်ရောက်တော့ဘူးလို့သဘောထားထုတ်ခဲ့တဲ့အပြစ်ရတိုင်းရင်သားလက်နက်ကိုင်အဖွဲ့တွေနဲ့အလို့သဘောလိုက်လံတွေ့ဆုံပြီးယုံကြည်မှုပြန်လည်တည်ဆောက်နေတာကတော့မြမငင်းငယ်ရင်နောက်ပြန်ဆုတ်သွားတဲ့အနေအထားဖြစ်နေတယ်လို့ငင်းငယ်လှုပ်ရှားသူတွေနဲ့အကဲခတ်တွေကသုံးသပ်ပြောဆိုပါတယ်
ဘုရားလည်းပြောရင်တော့ယုံကြည်မှုကိုအခုမှပြန်ပြီးတော့မှဟိုပြန်ပြီးတော့မှတစ်ခါပြန်တည်ဆောက်ရတယ်ဆိုတော့သဘောမျိုးဖြစ်သွားတော့ပေါ့သူလုပ်ငန်းစဉ် process တွေကပုံမှန်အတိုင်းတစ်ဆင့်ပြီးတစ်ဆင့်တစ်ဆင့်ပြီးတစ်ဆင့်အဲ့ဒါတို့မသွားနိုင်တော့ပဲနဲ့ဟိုရက်တန့်သွားတဲ့သဘောမျိုး
တင်းစားဆရာဦးစီသူအောင်ပြောသွားတာပါတရင်ပြေဆုံးကိုနောက်ပိုင်းမှတင်ဆက်ပေးပါမယ်ဒီတရင်နဲ့တူထိုင်းမြန်မာနယ်စပ်မှာစိတ်ကြွဈေးတွေအဓိကဖြန့်နေတဲ့ထိုင်းနိုင်ငံသားတွေနဲ့ကာလာတန်ဘိုဘတ်ငွေတန်းတရာကျော်တန်ဘိုရှိတဲ့စိတ်ကြွဆေးပြားတွေဖန်ဆီးရမိတဲ့အကြောင်းနဲ့အခြားစိတ်ဝင်စားပွဲသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားပါမယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တွင်းမှာတော်မီလောင်ကျွမ်းမှုကြောင့်အကြီးအကျယ်ပျက်စီးရမှုတွေကိုမနေ့စနေနေ့မှာသမ္မတဒေါ်နယ်ထရန့်မျက်မြင်ကိုယ်တိသွားရောက်ကြည့်ရှုပါတယ်။မနေ့စနေနေ့ကမြို့တော်ဝါရှင်တန်ကနေကယ်လီဖိုးနီးယားကိုလေယာဉ်နဲ့နေချင်းပြန်သွားရောက်ခဲ့တာဖြစ်ပါတယ်။ဒီလိုဖြစ်လိမ့်မယ်လို့ဘယ်သူမှထင်မထားဘူး။လုံးဝနေပါပျက်စီးခဲ့ရတယ်လို့သမ္မတထရန့်ကကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းက Paradise မြို့ကမီးလောင်ပြင်ကိုဖျက်ရှောက်ရင်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အနည်းဆုံးအိမ်ပေါင်း 9,800 လောင်ကျွမ်းခဲ့ပြီး86ဦးသေဆုံးခဲ့ရပါတယ်။လူပေါင်း 1,000 ကျော်ပျောက်ဆုံးနေပါတယ်။Campfire လို့ခေါ်တဲ့တော်မီလောင်ကျွမ်းမှုဟာဆိုရင်ကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာအသေးအပြောက်အများဆုံးတော်မီလောင်ကျွမ်းမှုလည်းဖြစ်ပါတယ်။မိကိုထိန်းချုပ်နိုင်ဖို့မိသက်သမား 9,500 တို့ကြိုးစားနေကြဆဲဖြစ်ပါတယ်။သမရထရန့်နဲ့အတူ Paradise မြို့တော်ဝင် Jory Jones ကယ်လီဖိုးနီးယားအုပ်ချုပ်ရေးမှူး Jerry Brown ရွေးကောက်ခံအုပ်ချုပ်ရေးမှူး Gavin Newsom နဲ့ပြည်ထောင်စုအရေးပေါ်အခြေအနေစီမံခန့်ခွဲမှုအေဂျင်စီအကြီးအကဲ Brooke Long တို့လည်းအတူလိုက်ပါသွားပါတယ်။အတူတကွပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့သမ္မတထရန့်ကပြောဆိုပြီးပြည်ထောင်စုအစိုးရဘက်ကကူညီထောက်ပံ့မယ်ဆိုတာကိုလည်းကယ်လီဖိုးနီးယားပြည်နယ်တာဝန်ရှိသူတွေကိုသမ္မတကကတိပေးခဲ့ပါတယ်။တစ်တော်ထိမ့်သိမ့်ရေးပို့ပြီးတော့ကောင်းမွန်ဖို့အတွက်တဘာဝပတ်ဝန်းကျင်ထိမ့်သိမ့်ရဲ့အဖွဲ့တွေနဲ့ဆောင်ရွက်သွားဖို့ကိုလည်းသမ္မတကအခိုင်အမာပြောပါတယ်။အခုကိစ္စကအင်မတန်မှဆိုးရွားလာပြီးနောက်ဆုံးအချိန်ဖြစ်စေဖို့မျှော်လင့်ပါတယ်လို့လည်းသမ္မတထရန့်ကပြောပါတယ်။တော်မီလောင်ကျွမ်းနာကြောင့်သမ္မတအနေနဲ့ရာသီဥတုပြောင်းလဲမှုအပေါ်မှာထားတဲ့သဘောထားပြောင်းသွားပါပြီလားလို့မေးကြတာမှာတော့သမ္မတကသူ့အနေနဲ့သဘောထားမပြောင်းတဲ့အကြောင်းအခြေအနေအကြောင်းအရာမျိုးစုံကြောင့်ဖြစ်ရတာလို့ယုံကြည်တဲ့အကြောင်းပြောဆိုသွားပါတယ်။Paradise မြို့တဝက်မီလောင်မှုကသတင်းတပတ်ကျော်ကြာလာချိန်မှာ Student Kilometer 590လောက်လောင်ကျွမ်းခဲ့ရပြီးမီလောင်မှုရဲ့ထက်ဝက်လောက်ကိုတော့ထိန်းထားနိုင်ပြီလို့တာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်
။ American ဆိုရအနေနဲ့ Sorry သတင်းတော့ Jamal Khashoggi တက်ခံရမှုနဲ့ပတ်သက်ပြီးအပိသက်ကောက်ချက်မချသေးဘူးလို့ American နိုင်ငံရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်။ Sorry အင်ရှင်မင်းသားက Khashoggi ကိုတက်ဖို့မိန်ပေးခဲ့တာဖြစ်တယ်လို့ American ထောက်လိုင်း Agency CIA ကကောက်ချက်ချကြောင်းမေဂန်တာဝန်ရှိသူတူကပြောတယ်ဆိုတဲ့သတင်းပေါ်မှာသမ္မတထရမ့်အစိုးရအဖွဲ့ကသဘောတူခြင်းမရှိသေးပါဘူးအမေရိကန်အစိုးရကပြည်သက်ကောက်ချက်ချထားပြီးဖြစ်တယ်လို့မကြသေးခင်ကသတင်းတွေမှာပြောတာဟာမှန်ကန်ခြင်းမရှိဘူးလို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာပြောထားပါတယ်ဒီကြေညာချက်မတိုင်ခင်နိုင်ပိုင်းတုန်းကတော့ Sorry အင်ရှင်မင်းသားက Washington Post သတင်းတော့ခရှိုကြီးယူကိုတတ်ဖို့အမိန်ပေးခဲ့တယ်လို့ CIA ကကောက်ချက်ချကြောင်းသတင်းတွေမှာဖော်ပြခဲ့တာပါအမေရိကန်ဘုထောက်လိုင်းရေး CIA ညွှန်ကြားရေးမှူးဂျီနာဟက်စပေါ်နဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုတို့ကသမ္မတဒေါ်နယ်ထရမ့်စနေနေ့တုန်းကကယ်လီဖိုးနီးယားကိုသူ့ရဲ့ Air Force 1လေယာဉ်နဲ့သွားနေစဉ်မှာအကြောင်းကြားခဲ့တယ်လို့ပြောပါတယ်။အဲဒီနောက်တော့သ တမနာထရမ်ကခရှူဂျီကိုဘသူတက်တယ်ဆိုတာကိုအမေရိကန်အစိုးရအနေနဲ့အင်္ဂါနေ့မှာသတင်းထုတ်ပြန်မယ်လို့ကယ်လီဖိုးနီးယားပြည်နယ်ကတော်မီလောင်ချန်ရဲ့နေရာတွေကိုတွားရောက်ကြည့်ရှုစဉ်အတွင်သတင်းနောက်တွေကိုပြောခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးဌာနရဲ့ဒီကြေညာချက်ဟာတမနာထရမ်အနေနဲ့ CIA ပေါ်မှာယုံကြည်မှုရှိတယ်လို့တမနာရဲ့ပြောခွင့်ရဆာရော့စ်ဟဂဘီဆန်ဒါစ်ကပြောကြားပြီးမင်းနေပိုင်းအကြာမှာထွက်ပေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုဖလော်ရီဒါပြည်နယ်ရွေးကောက်ပွဲမဲရလတ်တွေကိုပြန်လည်ရေးတွက်မှုကဒီကနေ့တနင်္ဂနွေနေ့မှာအပြီးသတ်ဖို့ရှိနေပါတယ်။လက်ရှိအချိန်ထိတော့အထက်လွှတ်တော်အမတ်နေရာအတွက် Republican ပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကပြိုင်ဘက် Democrat Bill Nelson ကိုဦးဆောင်နေပါတယ်။ဒေသစံတော်ချိန်မနစ်စနေနေ့နေ့လယ်ပိုင်းအထိ Democrat ကိုယ်စားလှယ် Nelson က Republican ကိုယ်စားလှယ်ထက်မဲရလတ်12,000လောက်ပြတ်ကျန်နေခဲ့တာပါ။ဖလော်ရီဒါအုပ်ချုပ်ရေးမှူးရွေးကောက်ပွဲမဲရလတ်တွေကိုဆက်နဲ့ပြန်လည်ရေးတွက်မှုမှာတော့ Republican Ron DeSantis က Democrat Andrew Gillan ထက်3.4%ခိုင်နှုန်းအသာစီးနဲ့ဦးဆောင်ခဲ့တာကြောင့်မဲရလတ်တွေကိုလက်နဲ့ပြန်ပြီးတော့ရေးတွက်ဖို့မလိုအပ်တော့ပါဘူး။မဲရလတ်တွေကိုဆက်နဲ့ရေးတွက်တာမှာအနိုင်အရှုံးက3.25%ခိုင်နှုန်းမပြည့်ဘူးဆိုရင်တော့ဖလော်ရီဒါပြည်နယ်ဥပဒေအရမဲရလတ်တွေကိုလက်နဲ့တရွတ်ချင်းပြန်လဲရေးတွက်ကြရတာဖြစ်ပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးရှင်းပြိုင်မှုမှာ Republican ကိုယ်စားလှယ် DeSantis အနိုင်ရခဲ့တဲ့အတွက်ဝမ်းမြောက်ဂုဏ်ပြုတဲ့အကြောင်းပြိုင်ဘက် Democrat Gillan ကမနေ့စနေနေ့ညနေပိုင်းမှာ Facebook လူမှုကွန်ရက်မှာဗီဒီယိုတင်ခဲ့ပါတယ်။ Republican ကိုယ်စားလှယ်ရဲ့စီးယုံရေးအဖွဲ့ဘက်ကတော့တုံ့ပြန်ကြေညာချက်မထွက်သေးပါဘူး။ဖလော်ရီဒါပြည်နယ်ရွေးကောက်ပွဲမဲရလတ်တွေကိုလက်နဲ့ပြန်လည်ရေးတွက်မှုအပြီးသတ်ဖို့ကတော့ဒီကနေ့တနင်္ဂနွေနေ့မွန်းလယ်ပိုင်းအထိဆောင်ရွက်ကြရမှာဖြစ်ပါတယ်ရှင
်။အိန္ဒိယနိုင်ငံနောက်မြောက်ပိုင်းမှာဘာသာရေးအသင်းတစ်ခုကိုဒီကနေ့တိုက်ခိုက်ခံရပြီးတော့ဒီတိုက်ခိုက်မှုကြောင့်လူ3ယောက်သေဆုံးပြီးတော့10ယောက်ဒဏ်ရာရသွားတယ်လို့အိန္ဒိယအာဏာပိုင်တွေကပြောပါတယ်။အမျိုးသားနှစ်ဦးကအမရစ်တာမြူကဘာသာရေးအဆောက်အုံတွေကိုဝင်ရောက်လာခဲ့ပြီးတော့နီရန်ကာရီဘာသာရေးကိုင်းမနေကိုလက်ပြပုံးနဲ့ပြစ်ခဲ့တာဖြစ်တယ်လို့အနာပိုင်းကပြောပါတယ်။ Hindustan Times သတင်းစာရဲ့အဆိုအရတော့တိုက်ခိုက်ရေးသမားတွေမှာအနည်းဆုံးတော့မောင်းမြန်ရိုင်ဖယ်တနက်တလက်ပါလာခဲ့ပြီးတော့အဆောက်အုံတွေကိုတနက်နဲ့ချိန်ပြီးဝင်လာခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်လို့အခုချိန်ထိပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ။
VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘိုင်းအစီအစဉ်ရဲ့တင်းငွေနေ့ညနေခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်ရန်ကုန်တိုင်းကြောက်တန်းမြို့နယ်ရွှေမော်ဝန်းခမမှာခိတ္တထိမ့်သိမ်းထားခဲ့တဲ့ရခိုင်ပြည်နယ်တွင်ဒုက္ခသည်စခန်းတွေကနေလင်းနဲ့ထွက်ပြေးလာသူ106ဦးကိုဒီကနေ့မှပဲစစ်တွေမြို့ကိုပြန်လည်ပို့ဆောင်ပေးနေပါတယ်။စစ်တွေမြို့ပေါ်ကမွတ်စလင်ဒုက္ခသည်စခန်းတွေထဲကနေမလေးရှားနိုင်ငံကိုသွားဖို့ဥတီချင်းနဲ့ဆက်လီနဲ့ထွက်လာကြရင်ထိမ့်သိမ်းခံခဲ့ကြရသူတွေထဲမှာတော့အမျိုးသား50အမျိုးသမီး32ဦးနဲ့ကလေး25ဦးတို့ပါဝင်ပါတယ်။ရခိုင်ပြည်နယ်တွင်းကနေဆက်လီနဲ့ထွက်ပြေးလာကြသူတွေအရေးနဲ့ပတ်သက်လို့သတင်းတောက်တွေသတင်းယူခွင့်မရသလိုအာဏာပိုင်တို့ဘက်ကလည်းသတင်းမထုတ်ပါဘူး။2012ခုနှစ်ရခိုင်ပြည်နယ်တွင်းဘာသာရေးလူမျိုးရေးဆန်တဲ့အဓိကယုံတွေပေါ်ပေါက်ခဲ့ပြီးနောက်ပိုင်းမြန်မာအစိုးရကမွတ်စလင်တွေကိုဒုက္ခသည်စခန်းတွေထဲမှာထိမ့်သိမ်းခဲ့တာဖြစ်ပြီးအများစုကတော့သူတို့ရဲ့မူလနေရာတွေမှာပြန်လည်နေရာချထားနိုင်ခြင်းမရှိသေးပဲဒုက္ခသည်စခန်းတွေမှာတောင့်တင်နေကြတာဖြစ်ပါလေရှင်
။ဆီးရီးယားနိုင်ငံမှာအမေရိကန်ဦးဆောင်တဲ့ညမောင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူ40ထက်မနည်းသေဆုံးသွားတယ်လို့ဆီးရီးယားသတင်းမီဒီယာတွေနဲ့ဗြိတိန်ခြေဆိုင်လူဆီးရီးယားလူခွင့်စောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ဒီလေကြောင်းတိုက်ခိုက်မှုကအီရန်နိုင်ငံနယ်စပ်နဲ့ထိစပ်နေတဲ့ဆီးရီးယားနိုင်ငံအရှေ့ပိုင်းဒီယာအယ်ဇော့ဒေသဟာဂျင်မြို့နာကအဘူဟတ်ယွာနာမှာဖြစ်ခဲ့တာပါ။အမေရိကန်ဦးဆောင်တဲ့ညမောက်တပ်ဖွဲ့တွေဘက်ကတော့ဒီသတင်းနဲ့ပတ်သက်ပြီးတော့အတည်မပြုသေးပါဘူး။အမေရိကန်ဗိုလ်ချုပ်ခရစ်စတိုဖာဂီဂါကတော့ဒီတိုက်ပွဲဟာထင်ထားသလိုပဲခက်ခဲတယ်ဆိုပြီးတော့ AP သတင်းဌာနကတော့ပြောထားပါတယ်။ဒီတိုက်ပွဲကိုလွယ်မယ်လို့ဘယ်တော့မှမထင်ခဲ့ကြအောင်ဒီလူတွေဟာအပြင်းထန်ခုခံပြီးတော့တိုက်ဖို့အလွန်ခက်ခဲတဲ့သူတွေဖြစ်သလိုသူတို့မှပြင်ဆင်ချိန်လည်းအများကြီးရတယ်ဆိုပြီးတော့အမေရိကန်ဗိုလ်ချုပ်ကပြောပါတယ်။ရာသီဥတုဆိုးသွားပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတွင်တိမ်ထူထပ်လာကြောင်း စစ်သွေးကြွတွေအနေနဲ့သူတို့ဆုံးရှုံးထားတဲ့နေမျိုးတွေကိုပြန်ရအောင်တိုက်ဖို့အတွက်အချိန်ရသွားပြီးမြေပြင်တိုက်ပွဲတွေတိုက်ဖို့လည်းပိုခတ်သွားစေတယ်လို့ Paris Tech ကလူကနိုင်ငံရေးသိပ္ပံပညာရှင် Khadar Abu Diab ကပြောပါတယ်စီးရီးယားလူခွင့်ဆောင်ကြီးရဲ့အဖွဲ့ Rami အဖွဲ့က Rami Abdul Rahman ကတော့ညမောင်းတပ်ဖွဲ့တွေဒီဒေသကိုပြီးခဲ့တဲ့ September လကစတင်တိုက်ခိုက်ခြင်းကစပြီးတော့ဒီတိုက်ခိုက်မှုဟာလူသေပြောက်အများဆုံးဖြစ်တယ်လို့ဆိုပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့် IS စစ်သွေးကြောင့်30ကျော်သေဆုံးသွားပြီးတော့သူတို့ရဲ့မိသားစုဝင်တွေနဲ့အရသားတချို့လည်းပါဝင်တယ်လို့ပြောပါတယ်ခင်ဗျာ
။ Papua New Guinea ပြည်သူ80ရာခိုင်နှုန်းတို့လာမယ့်2030ပြည့်နှစ်အရောက်မှာလျှက်စင်ပြီးရရှိစေရေး American, Japan, New Zealand နဲ့ဩစတြေးလျတို့ကကတိပြုလိုက်ကြပါတယ်မြို့တော် Port Moresby မှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC အစည်းအဝေးတွင်လျှက်စစ်ဓာတ်အသုံးစနစ်ပြောင်းလဲမှုဆိုင်ရာသဘောတူညီချက်ကိုဒီ၄နိုင်ငံနဲ့ Papua New Guinea နိုင်ငံသားဒီကနေ့တနင်္ဂနွေနေ့မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ရှင်
အိန္ဒိယနိုင်ငံတောင်ပိုင်းကမ်းရိုးတန်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ဆိုက်ကလုန်းမုန်တိုင်းကြောင့်သေဆုံးသူအရေအတွက်ဟာ33ယောက်ရှိသွားခဲ့ပြီဖြစ်ပါတယ်။မုန်တိုင်းကြောင့်အိန္ဒိယနဲ့လမ်းတွေအကြီးအကျယ်ပျက်စီးဆုံးရှုံးလာပြီးဖြစ်ပေါ်ခဲ့ပြီးတော့လူတွေတောင်းနဲ့ချီပြီးတော့လည်းကယ်ဆယ်စခန်းတွေကိုရွှေ့ပြောင်းနေထိုင်ခဲ့ရတယ်လို့အာနာပိုင်တွေကစနေနေ့မှာပြောပါတယ်။တောက်ကြနေကရုပ်လောင်း73လောင်းနဲ့စနေနေ့ကရုပ်လောင်း20ကိုကယ်ဆယ်လူသားတွေကတွေ့ရှိခဲ့တယ်လို့အာနာပိုင်တွေကပြောပါတယ်။သေဆုံးသူအများစုဟာရေကြီးတာအိမ်ပြူတာနဲ့ဓာတ်လိုက်တာတွေကြောင့်ဖြစ်တယ်လို့လည်းပြောပါတယ်။မုန်တိုင်းကြောင့်ဓာတ်တိုင်3000နဲ့အစ်ပင်3000ကျော်ပြူလဲကုန်တယ်လို့လည်းအာနာပိုင်တွေကပြောပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငင်ထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ငင်းငင်းလုပ်ငန်းစဉ်တွေမှာတရားဝင်မတက်ရောက်တော့ဘူးလို့သဘောထားထုတ်ခဲ့တဲ့အဖြစ်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အလွတ်သဘောလိုက်လံတွေ့ဆုံပြီးယုံကြည်မှုပြန်တည်ဆောက်နေတာကတော့မြန်မာငင်းငင်းရေးနောက်ပြန်ဆုတ်သွားတဲ့အနေအထားဖြစ်နေတယ်လို့ငင်းငင်းရေးလှုပ်ရှားသူတွေနဲ့အကဲခတ်တွေကအုံသက်ပြောဆိုပါတယ်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရတားဆူရလက်ထက်မှာလက်ရှိငင်းငင်းရေးအခြေအနေကတော့ပိုပြီးစိုးရိမ်စရာအနေအထားဖြစ်နေပြီးအထူးသဖြင့်အပြည့်ရက်လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကင်တပ်ဖွဲ့တွေအစိုးရနဲ့တက်မတော်ကြားခိုင်မာတဲ့ယုံကြည်မှုမတီဆောက်နိုင်သေးသလိုအပြည့်ရက်ပြီးနိုင်ငံရေးနည်းလမ်းနဲ့အပြည့်ရှာမယ်ဆိုတဲ့တပ်ဖွဲ့တွေနဲ့တောင်သဘောထားတင်းမာမှုတွေဖြစ်နေတာကတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာအတော်လေးအခြေအနေမကောင်းဘူးလို့အသုံးသတ်မှုတွေရှိနေတာပါမတ်စုမွန်စုစည်းတင်ပြထားပါတယ်
NLD ဦးဆောင်တဲ့အရသာဆွေရလက်ထက်မှာပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဖော်ဆောင်မယ်ဆိုပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုရိုင်ဦးဆောင်ပြီးတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအကောင့်ထည့်ဖော်နေချိန်မှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတက်မတော်ရူချာတင်မာမှုတွေပိုရှိလာနေတာပါအထူးသဖြင့်ကတော့အပြစ်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတက်မတော်ရူချာခိုင်မာတဲ့ယုံကြည်မှုမတည်ဆောက်နိုင်သေးတယ်လို့အပြစ်ရပြီးတော့နိုင်ငံရေးနှိမ့်လက်နဲ့အပြေရှာမယ်ဆိုတဲ့ KNU RCSS လို့အပြစ်ရလက်နက်ကိုင်တပ်ဖွဲ့တချို့ကတော့မှငြိမ်းချမ်းရေးလုပ်ငန်းစဉ်ဆွေးနွေးပွဲတွေတရားဝင်မတက်ထော်ဘူးဆိုပြီးသဘောထားထုတ်ပြန်လာကြတာဖြစ်ပါတယ်။လက်တလောမှာတော့မြန်မာညီညွတ်ရေးကော်မရှင်ဘက်ကအပြစ်ရပ်ပြီးသားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ထိုင်းနိုင်ငံမှာအလို့သဘောတွေ့ဆုံဆွေးနွေးနေရပါတယ်။အခုလိုမျိုးအပြစ်ရပ်ပြီးသားအဖွဲ့တွေနဲ့ယုံကြည်မှုပြန်လည်တည်ဆောက်နေရတာကတော့မြန်မာညီညွတ်ရေးနောက်ပြန်ဆုတ်သွားတဲ့အခြေအနေဖြစ်ပြီးအလားအလာကောင်းတဲ့အနေအထားမဟုတ်ဘူးလို့မြန်မာနိုင်ငံရေးလှိလာအကဲခတ်နေတဲ့သတင်းစာဆရာဦးစီသူအောင်မြင့်ကအခုလိုသုံးသပ်ပါတယ
်။ဘုမလင်းလင်းပြောရင်တော့ယုံကြည်မှုကိုအခုမှပြန်ပြီးတော့မှဟိုပြန်ပြီးတော့မှတစ်ခါပြန်တည်ဆောက်ရတယ်ဆိုတဲ့သဘောမျိုးဖြစ်သွားတယ်ပေါ့။ဒီလုပ်ငန်းစဉ် process တွေကပုံမှန်အတိုင်းတစ်စက်မီတစ်စက်အဲ့လိုမသွားနိုင်တော့ဘဲနဲ့ဟိုရက်တန့်သွားတဲ့သဘောမျိုးဖြစ်သွားတယ်ပေါ့နော်။ဖြစ်သွားတဲ့အခါကျတော့ပြန်ပြီးတော့မှဆက်နိုင်အောင်ဆိုပြီးတော့မှဟိုပြန်ပြီးတော့ညှိနေရတဲ့သဘောပါပဲ။တကယ်ကတော့အပြစ်ခံရဆဲလာပြီးတော့ NCA လက်ရှိနေပြီ NCA အပေါ်မှာဒါနိုင်ငံရေးတွေတစ်စက်မီတစ်စက်ဆွေးနွေးသွားဖို့ပဲလေ။ဆွေးနွေးရစီမှာအကျပြဲဖြစ်လာလဲဆိုရင်အတခါပြန်နားလာလိုက်ပြန်ဆွေးနွေးဒီလိုဖြစ်ရမှာလေ။ဒါပေမဲ့အခုကျတော့ဆွေးနွေးပွဲတွေကိုပြန်ဆဖို့အတွက်ကိုဟိုကြားထဲမှာအစ်စ်တဘောပြန်ညှိရတဲ့သဘောဖြစ်သွားတော့
ဗော။အရသားဆိုးရလက်ထက်မှာငင်းငယ်ရေးအရေးရောင်တွေပုံမြင်လာရမယ်လို့တိုင်းရင်းသားပြည်သူတွေဘက်ကမျှော်လင့်ခဲ့ကြပေမဲ့ပို့ပြီးတော့မှဆိုးလာတဲ့အခြေအနေမှာဖြစ်လာနေတယ်လို့ကချင်ငင်းငယ်ရေးလှူရှားသူတူဖြစ်တဲ့ကချင်လူငယ်လမ်းဆောင်ကလက်ရှိမြန်မာနိုင်ငံရေးအပေါ်သူ့အမြင်အခုလိုပြောပြပါဗ
ျ။ဒီလိုရောကျွန်တော်တို့ဒီငင်းချမ်းရေးလှူရှားတဲ့လူငယ်တွေရောအားလုံးကတော့ဒီမြန်မာပြည်ရဲ့ငင်းချမ်းရေးဖြစ်စဉ်ဒီဆောက်မှုထဲမှာကျွန်တော်တို့ကအားမရဘူး။ဒီကျွန်တော်တို့ကဒီစိတ်ကမိတာပေါ့နော်ပြည်သူ့မြန်မာပြည်မှာဆိုတော့ကျွန်တော်တို့ကဒါဖြစ်လာမယ်လို့ကျွန်တော်တို့ယုံကြည်ခဲ့တယ်မျှော်လင့်ခဲ့တယ်ဆိုတော့အရင်ကတန်တရာဥတုံကလှုပ်ဆောင်ခဲ့တဲ့ပြည်စုံကိုကျွန်တော်တို့ဒီတန်တရာဥတုံကျော်ကိုဦးဝင်းနေပေါ့နော်ဒုံဆန်းစုကြည်ကျွန်တော်တို့ပြန်လည်ပြီးမှအကောင်းဆုံးဖြစ်လာမယ်လို့ကျွန်တော်တို့မျှော်လင့်ထားတယ်ဆိုတော့ကျွန်တော်တို့က2018မကုန်ခင်မှာကျွန်တော်တို့ယုံချမ်းရဲ့အကိုတစ်ခုကိုကျွန်တော်ရောက်ရှိလာမယ်လို့ကျွန်တော်မျှော်လင့်ခဲ့တယ်ပေါ့နော်ဒါမှလည်းကျွန်တော်တို့ကောင်းမွန်တဲ့ရလတ် what do you need like a choke with cook me ya she then and you go be ma now chong pian be ma back shop ka le ha ko chung lo ti ni ya da so so ဒါကပြောမစင်ခုပြန်ယူတယ်တော့ကောင်းကျွန်တော်တခြားဒီတိုင်းတားလက်နဲ့ကြိုက်တယ်လည်းကောင်းကျွန်တော်ဒီမှာတင်မာမှုတွေပြည်ပြည်မှာဖြစ်လာတဲ့အမြင်ထားတွေရှိနေတယ်ဆိုတော့ဒီငင်းချင်းကကျွန်တော်တို့ပြည်သူတွေတဲ့တော့ကောင်းတိုင်းတားကောင်းဆောင်တွေတဲ့တော့ကောင်းကျွန်တော်ကလောဆယ်ဆယ်အရာကတော့ကျွန်တော်ဒီတပ်ပတ်ကနေမန္တကယ်ဒီငင်းချင်းနိုင်ငံရေးပြည်ဆောင်ရှင်နေနေနိုင်ငံရေးရှင်နေနေစကဝိုင်းနိုင်ငံရေးတဘောတူညီမှုကိုသဘောထားချုပ်ချုပ်ကြံ့ကြံ့နဲ့လုံဆောင်တယ်ဆိုတာကိုကျွန်တော်တို့မသိရှိဘူးလို့ကျွန်တော်အဲ့လိုမျိုးမြင်နေပါတယ်
အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးကခိုင်မာတဲ့ယုံကြည်ချက်မတိဆောက်နိုင်သေးဘူးဆိုရင်တော့ပြည်ရင်းစစ်ဘီးဟာပိုတောက်လောင်လာနိုင်မယ့်အနေအထားဖြစ်တယ်လို့လည်းသူကသုံးသပ်ပါတယ
်။လက်နက်ကကျွန်တော်တို့ဒီနိုင်ငံရေးတိဆုံဆွေးနွေးမှုကိုအမြန်ဆုံးကျွန်တော်တို့အကောင့်ထည့်ဆွဲရလိမ့်မယ်လို့ပဲကျွန်တော်ယူဆပါတယ်။ဒါမှမဟုတ်ဘူးဆိုရင်တော့ကျွန်တော်တို့ကဒီလိုမျိုးပဲဒီလုံဆောင်နေနေဆိုရင်တော့တက်မတော်ဘက်ကနေလည်းဒါခုဆိုမှုတိုင်းတာတစ်ခုအထိဒီနိုင်ငံရေးစကွိုင်းကိုနိုင်ငံရေးစကွိုင်းမဟုတ်ပဲနဲ့သူတို့ရဲ့ဒေါ်လာတဲ့ပေါင်တစ်ခုအထက်ကကိုပဲတင်းတဲ့ကတော့ဝန်ချစ်နေနေဆိုရင်တော့ကျွန်တော်တို့ဒီမြန်မာပြည်ရဲ့ရှေ့အလားအနာဂတ်ကတော့ကျွန်တော်တို့ကပုံပြီးမှဒါစီးတောက်တောင်နေတဲ့အနေအထားကိုပုံပြီးမှသွန်အားပေးတယ်လို့ပဲကျွန်တော်တို့ကယူဆမိတာပဲနော်
လက်ရှိတိုင်းရင်းသားလက်နက်ကိုင်အဖွဲ့စေဘွဲ့ကအပြစ်ရလက်မှတ်ထိုးထားကြပြီးတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းညီနိုင်ဆောင်ရွက်နေချိန်မှာပဲအစိုးရနဲ့တပ်မတော်ဘက်က NCA အပြစ်ရသဘောတူစာချုပ်မှာပါဝင်မှုမရှိတဲ့ခွဲပထွက်ရတခုတည်းသောတပ်မတော်ကိစ္စတွေဆွေးနွေးဖို့တင်သွင်းလာတဲ့အတွက်အခုလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အနေနဲ့အစိုးရတပ်မတော်တို့ကြားတင်မာမှုတွေဖြစ်လာနေတာပါဒါပေမဲ့အခုလက်တလောအလွတ်သဘောဆွေးနွေးမှုတွေမှာတော့အပြစ်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်က NCA လမ်းကြောင်းကနေမသွေဖယ်သွားပါဘူးဆိုပြီးတော့လည်းပြောဆိုဆွေးနွေးခဲ့ကြပါတယ်ရှင်
မဆုမွန်စုစည်းတင်ပြထားရပါရှင်အခုဆက်ပြီးထိုင်းမြန်မာနယ်စပ်မှာစိတ်ကြွဲစည်းပွဲတွေဖန်ဆီးရမိတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်လမ်းပေါ်မြို့မှာစိတ်ကြွဲစည်းတွေအဓိကဖြန့်နေတဲ့ထိုင်းနိုင်ငံသားတွေနဲ့ကာလတံပိုးဘတ်ငွေတန်းတရာကျော်တမိုးရှိတဲ့စိတ်ကြွဲစည်းပွဲ6သိန်းနီးပါးကိုထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်နဲ့ထိုင်းလာအိုနယ်စပ်မှာနိုဝင်ဘာ16ရက်နေ့ကဖန်ဆီးရမိခဲ့ပါတယ်ထိုင်းချီဆိုင် view ဤသတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်တွေကနေဝင်လာနေတဲ့စိတ်ကြွစည်းတွေကိုအဓိကဖြန့်ဖြူးနေတဲ့လမ်းပေါ်မြို့နယ်တဲကမူးယင်မှောင်ခိုသမား၃ဦးကိုဖမ်းဆီးခဲ့ပြီးစိတ်ကြွစည်းပြား၄သိန်းကျော်ကိုဖမ်းဆီးမိခဲ့တာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်အမှတ်၅ဒေသရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါ။
ในการช่วยกันเร่งรัดในการแก้ไขปัญหายาเสพติดส่วนที่ท่านเร่งรัดส่วนที่ท่านเร่งรัดก็คือเรื่องของการสกัดกั้นการลงเวียนยาเสพติดและอีกส่วนหนึ่งก็คือการลดการแพร่ระบาดในสถานศึกษาและโรงงานอุตสาหกรรมการลดการแพร่ระบาดในสถานศึกษาและโรงงานอุตสาหกรรมซึ่งท่านสั่งในที่ประชุมในวันนั้น
เชียงรายขยายอำนาจเดต้ากับดุริยางค์เยมูจีพันนุเดชเปียวสุดว่าแล้วก็อคุพันธ์สีไล่เดตเตียคันอเมียวตานายพงศกรเนี่ยအမျိုးသမီးနှစ်ဦးဟာအဝိအစားရောင်းချတဲ့စိုက်တဆိုင်ကိုဟန်ပြဖွင့်လာပြီးထိုင်းမြန်မာနယ်စပ်ကနေဝင်ရောက်လာနေတဲ့စိတ်ကြွစည်းတွေကိုလက်ခံကတဆင့်ဖြန့်ကြီးရောင်းချနေကြတာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်။လမ်းပေါ်မြို့ထဲမှာတော့အခုဖမ်းမိတဲ့မူးယစ်မှောင်ခိုသမားတွေကိုမူးယစ်နှိမ်နေရဲတွေကအချိန်ယူစောင့်ကြည့်နေပြီးမှအဝိအထည်ဆိုင်ထဲကိုစိတ်ကြွစည်းတွေတဲဆောင်လာချိန်မှာအချိန်ကိုက်ဝင်ရောက်ဖမ်းဆီးလိုက်တာဖြစ်ပါတယ်။ဒူရဲမူကြီးဖန်နူတက်ကဆက်လက်ပြောဆိုသွားတာကတော့ထိုင်းနိုင်ငံလုံခြုံရေးကောင်စီရဲ့အစည်းအဝေးဆုံးဖြတ်ချက်ထဲမှာစိတ်ကြွစည်းဘေးကပ်ဆိုးတံကိုလူငယ်တွေအများဆုံးခံစားနေရကြောင်းတနိုင်ငံလုံးမှာသေးဆွဲနေသူလူငယ်တွေ 2,400 ကျော်ရှိနေတဲ့အကြောင်းနဲ့ဒီအတွက်ထိုင်းနိုင်ငံမြောက်ပိုင်းကချင်းရိုင်ဒေသမှာမူးယစ်ဆေးဝါးတိုက်ဖြတ်ရေးလုပ်ငန်းတွေကိုအမျိုးသားရေးတာဝန်နဲ့လှုပ်ဆောင်နေတဲ့အကြောင်းပြောဆိုသွားပါတယ်။လမ်းပေါ်မြို့နယ်ထဲမှာအလုံယုံစက်ယုံပေါင်း80ကျော်ရှိနေပါတယ်။မြန်မာနိုင်ငံသားရှမ်းနယ်ဘွားတိုင်းရင်းသားလူမျိုးနွယ်စုတွေဟာအဲ့ဒီစစ်ရုံတွေမှာအလုလုကန်နေကြတာပါအဲ့ဒီစစ်ရုံတွေမှာအလုလုကန်နေကြတဲ့ထိုင်းနဲ့မြန်မာနိုင်ငံသားတွေအားလုံးကိုမူးယစ်ဆေးဝါးတွေတုံးဆွဲခြင်းရှိမရှိစစ်ဆေးတော့မှဖြစ်တယ်လို့လည်းပြောဆိုသွားပါတယ်ထိုင်းနိုင်ငံအနေနဲ့နေဆက်ဒေသတွေမှာမူးယစ်မှောင်ခိုသမားတွေကိုမျက်ခြေမပြတ်စောင့်ကြည့်လေ့လာနေတဲ့အချိန်နိုဝင်ဘာလ18ရက်နေ့မှာလဲထိုင်းလာအိုနေဆက်မူရဟန်မြို့မှာစိတ်ကြွစည်းပြား3,200တည်လာတဲ့လာအိုနိုင်ငံသူ၃ဦးကိုဖမ်းဆီးနိုင်ခဲ့ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။နိုဝင်ဘာလ16ရက်နေ့ကလည်းထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲဆလောင်ကျေးရွာအနီးကတောင်ယာတဲတလုံးအတွင်းမှာမြုပ်ထားတဲ့စိတ်ကြွစည်းပြား9,000ကိုထိုင်းနယ်တပ်ဆောင်တပ်တွေကတွေ့ရှိပြီးသိမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းနိုင်ငံရဲ့သတင်းတွေမှာဖော်ပြထားပါတယ်။အခုဆိုရင်ထိုင်းအစိုးရအနေနဲ့ထိုင်းမြောက်ပိုင်းကလာနေတဲ့မူးယစ်ဆေးဝါးတွေကိုဖမ်းဆီးနိုင်ခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွစည်းပြားအလုံးကြီးတန်ပေါင်း294တန်ဒီပါရှိသွားပြီဖြစ်ပါတယ်ရှင်
မအေးမှာသတင်းပေးပို့ထားတာပါအခုဆက်ပြီးတော့ American နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်American ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ဟာမက္ဆီကိုနဲ့ American နယ်စပ်လုံခြုံရေးအဖွဲ့တွေအတွက်အားဖြည့်ဖို့စီလွတ်ထားတဲ့ထောင်ထဲချီတဲ့တပ်သားတွေကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတွားရောက်တွေ့ဆုံခဲ့ပါတယ်။မက္ဆီကိုနိုင်ငံမာတာမိုရော့စ်မြို့နဲ့ American နိုင်ငံ Texas ပြည်နယ်အကြား Brownsville စိတ်ကမ်းမှာရောက်နေတဲ့ VOA Latin America ဌာနသတင်းတောက် Celia Mendoza ပေးပို့ထားတဲ့သတင်းကိုကိုဝင်းမင်းကပြောပြပေးမှာပါ
။ဟုတ်ကဲ့ပါ။ဒီထောင်ထဲချီနေဆက်ကိုရောက်လာတဲ့အမေရိကန်တပ်သားတွေအနေနဲ့သူတို့နေဖို့ဘားဒိုက်တွေစောင့်နေတာနဲ့အခုတပ်သားတွေလုံနေသလိုတန်ဆူးကျိုးတွေကာရာတွေလိုက်လုံနေပါတယ်။အင်ဂျင်နီယာအထူးတပ်သားဂျော်ဒန်ဝယ်ဆန်အနေနဲ့လည်း CYR လို့ခေါ်တဲ့ဒီတန်ဆူးကျိုးတွေကိုဒီဘရောင်းဆွေစိတ်ကန်းနေဆက်တရားတစ်လျှောက်လိုက်တက်နေတာဖြစ်ပြီးသူခုလိုနိုင်ငံတွင်းမှာပဲတာဝန်ချထားခံရတာကိုသူကိုယ်သူမယုံနိုင်ဖြစ်နေပါတယ်။
It was a surprise for me everything kind of happened real quick
အလုံးကတော့အထူးဆန်းတွင်ကြီးပဲဗျတကယ်ကိုဝုန်းတိုင်းဆိုဖြစ်လာတာမျိုးပေါ့နော်ဒါပေမဲ့အခုလုပ်ငန်းတာဝန်နဲ့အရေးကြီးတာကကျွန်တော်တာဝန်အနေနဲ့ပေါ့လေတန်ဆူးကျိုးတွေတက်ပေးရတာပါကျွန်တော်တက်နိုင်သလောက်အကောင်းဆုံးအနေနဲ့ပံ့ပိုးနိုင်ဖို့လေအဲ့ဒီလိုမျိုးအကုန်လုပ်နေတာပါ
အခုလိုတသားအများစုအနေနဲ့ Texas ပြည်နယ်မှာတာဝန်ကျကြတာပါတချို့ကတော့ California နဲ့ Arizona ပြည်နယ်တွေကိုပို့ခံရပါတယ်တကယ်တော့ဒီ Mexico နယ်စပ်ကိုဖျက်ပြီးလက်တင်အမေရိကနိုင်ငံတွေကနေအမေရိကန်နိုင်ငံတဲ့ရွှေပြောင်းဝင်ရောက်လာသူထောင်နဲ့ချီပါတဲ့ကားရန်ကြီးတွေအမေရိကကိုဝင်လာတာကြောင့်သမ္မတဒေါ်နယ်ထရန့်အနေနဲ့အခုလိုတက်တွေချဖို့အငင်းပွားအဖွဲ့ရအမိန့်ထုတ်ခဲ့ရတာပါ။စီရဲတက်ဖွဲ့ကတက်ချက်ဂျပုန်ဆမ်မတ်ဆစ်ကသူတာဝန်ကအခုတန်ဆူးချိုးကာနေတဲ့တက်ဖွဲ့တွေကိုကာကွယ်ပေးဖို့ပဲဖြစ်တယ်။တရားမဝင်ဝင်လာသူတွေကိုဖမ်းဆီးအရေးယူဖို့မဟုတ်ဘူးလို့ဆိုပါတယ်။သူကပဲ
We're not here to carry out law enforcement missions.
ကျွန်တော်တို့ကဒီမှာဥပဒေထိန်းချုပ်ရေးတာဝန်ယူဖို့မဟုတ်ပါဘူးဗျဒီကလုံခြုံရေးတပ်ဖွဲ့တွေသူတို့ပို့ထိတိယောက်လုံနေအောင်ပူပေါင်းဆောင်ရွက်မှုတွေကူညီပေးမှုတွေနဲ့အားဖြည့်ပေးဖို့တက်တက်ပါ
တကယ်တော့သူတို့တပ်ဖွဲ့ရဲ့တာဝန်ကရှေ့လဒီဇင်ဘာမှာကုန်ပါဖြစ်ပေမဲ့တက်တန်းဆက်တူဖို့လည်းဖြစ်နိုင်ပါတယ်တက်ချက်ဆမ်မဆေးအနေနဲ့ကတော့သူ့အိမ်မှာပြန်နေရတယ်လို့ပဲနွေ့နွေ့ထွေးထွေးခံစားနေရပါတယ်သူကဆက်ပြေး
They welcome us in the area
ဒီနေ့မြေထဲမှာကျွန်တော်ရောက်လာတာကဒီကအဖွဲ့တွေကလက်ကမ်းကြိုဆိုကြတယ်လေအဲ့ဒီတော့ရန်ကုန်ကန်ထူတာပေါ့ဗျာအဲ့ဒီလိုက်လဲမှုကိုကျွန်တော်ခန်းစားမိတယ်ဗျဒီကနေဖြန့်ပေါင်းသွားတဲ့ကားတွေကနေခွန်နေတီးပြီးလက်တွေဝေရန်နှုတ်ဆက်ပြီးတော့သွားကြတာဆိုတော့တကယ်ကိုအားရစရာကြီးပါဗျာ
တကယ်တော့ပြီးခဲ့တဲ့စက်တင်ဘာလမှာထုတ်ပြန်တဲ့နောက်ဆုံးမှတ်တမ်းတွေအရမိုင်ပေါင်း 2,000 နီးပါးရှိတဲ့မက္ကဆီကိုနဲ့နယ်စပ်ကနေနေစဉ်လူပေါင်း 1,900 ကျော်အမေရိကန်နိုင်ငံထဲခိုးဝင်တာကိုဖမ်းဆီးနိုင်ခဲ့ပါတယ်အခုလိုအသစ်ချထားတဲ့တပ်တွေနဲ့မကြခင်ချမှတ်ခဲ့တဲ့မူဝါဒအစ်စ်တွေကြောင့်ဒီနေဆက်မှာအပြောင်းလဲဖြစ်လာစေမယ်ဆိုတာကတော့မသေးချာသေးပေမဲ့အကုန်ကြကတော့မြင့်တက်နေပါတယ်။လက်ရှိတက်သားအစ်စ်တွေချမှတ်ထားမှုရဲ့ကုန်ကျစရိတ်ကတော့အမေရိကန်ဒေါ်လာသန်းပေါင်း200လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
။ကိုဝင်းမင်းပါရှင်။ဒီကနေ့အတွက်ညနေပိုင်းအစည်းအဝေးရဲ့နောက်ဆုံးသတင်းလွှာဖြစ်ကြားမှာကတော့ဟောလိဝုဒ်ရုပ်ရှင်ဇာတ်ကားတွေထဲကကဘာကျော်တရေကောင်းဇာတ်လိုက်တွေဖြစ်တဲ့ Black Panther, Spider-Man, Iron Man, The Hulk နဲ့အခြားနာမည်ကြီးတရေကောင်းဇာတ်လိုက်တွေဖန်တီးခဲ့သူ Stanley ဟာနိုဝင်ဘာ12ရက်နေ့ကအသက်65နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်။မြမအပါဝင်ကဘာတဝန်းလူကြိုက်များလာတဲ့အဲ့ဒီတရေကောင်းဇာတ်လိုက်တွေဖန်တီးခဲ့သူ Stanley ရဲ့ဘဝအကြောင်းတစ်စိတ်တစ်ဆောင်းကို VOE သတင်းတောက်ဇလာတီစာဟုတ်ကသတင်းပေးပို့ထားပြီးမန်နန်းလောင်ကတင်ပြပေးမှာဖြစ်ပါတယ်။
Stanley's Renami ကိုတစ်ချိန်တစ်ခါမှမကြားဘူးကြသူတွေအနေနဲ့သူ့ရဲ့ Marvel Comics Company ကပုံနှိပ်ထုတ်ဝေခဲ့တဲ့ရုပ်ပြဆောက်တွေထဲကဇာတ်ကောင်တစ်ခုဖြစ်တဲ့ပင့်ကူလူသား Spider-Man ဆိုတဲ့အသုံးအနှုန်းကိုတော့ကြားဘူးကြမှာပါ။တချို့လူတွေဆိုရင်သူတို့ကလေးဘွားကဝယ်ပြီးတော့ဖတ်ခဲ့တဲ့ Stanley ရဲ့ Marvel ရုပ်ပြဆောက်တွေကိုသူတို့အိမ်ရဲ့အထက်ခိုးပေါ်မှာစက်ကူပုံတွေနဲ့တင်ထားကြပါသေးတယ်။တရုတ်ဆောင် David Dismalchian ကအခုလိုပြောပါတယ်
In third grade I started collecting comic books in Kansas and I was a devotee and I still am to comic books.
ကျွန်တော်တုံးနေရောက်တဲ့အချိန်မှာရုပ်ပြကတ်တုန်းစောင့်တွေစပြီးတော့ဝယ်ဖတ်ခဲ့ပါတယ်။အဲဒီစောင့်တွေကိုတိတ်နှက်သက်သလိုခုထိလည်း Marvel DC ကထုတ်တဲ့ရုပ်ပြစောင့်တွေအားလုံးကိုကြိုက်နေပါသေးတယ်။ပထမဆုံးကျွန်တော်ဝယ်ဖတ်တဲ့ရုပ်ပြစောင့်က The Avengers 243ဆိုတဲ့စောင့်ပါ။ကျွန်တော်ဝယ်ခဲ့တဲ့စောင့်တွေအားလုံးကိုဘယ်တော့မှလွတ်မပြေ
Stanley Martin Lever ဆိုတဲ့နာမည်ရင်းနဲ့နယူးယောက်မြို့မှာမွေးဖွားကြည်ပြင်းခဲ့တဲ့ Stanley ဟာတရေကောင်ဆက်လိုက်တွေအကြောင်းဖော်ပြထားတဲ့စာအုပ်တွေရုပ်ရှင်တွေကိုအမြဲသဘောကျခဲ့သူဖြစ်ပါတယ်။ရုပ်ပြစာအုပ်ပုံနှိပ်ထုတ်ဝေရေးလုပ်ငန်းတစ်ခုမှာအလုပ်ရပြီးမကြခင်မှာပဲ Stanley ဆိုတဲ့ကလောင်နာမည်နဲ့ဇလန်းတွေစပြီးတော့ရေးခဲ့ပါတယ်။သူတဖြည်းဖြည်းနဲ့အောင်မြင်စာပြုလာတဲ့အခါမှာတော့အဖွဲတစ်ခုဖွဲ့ပြီးတရေကောင်ဆက်လိုက်အစ်စ်တွေဖန်နေဖို့ကုမ္ပဏီကတိုက်တွန်းခဲ့ပါတယ်။အဲ့ဒီလိုအဖွဲနဲ့လုပ်ကင်ခဲ့တဲ့အတွက် The Hawks, Spider-Man, Iron Man နဲ့ Dread Devil လိုကဘာကျော်တရေကောင်းဆက်လိုက်တွေထွက်ပေါ်လာခဲ့ပါတယ်။နောက်ပိုင်းမှာတော့ X-Men The Fantastic Four နဲ့ The Avengers လိုအုပ်စုလိုက်လှုပ်ရှားတဲ့တရေကောင်းဆက်လိုက်တွေထပ်ပြီးတော့ထွက်ပေါ်လာတာပါ။Stanley ကပင့်ကိုလူသားဆက်လိုက်ဖန်တီးမဲ့စိတ်ကူးကိုသူ့ရဲ့ထုတ်လုပ်သူကိုပြောပြခဲ့တဲ့အတွေ့အကြုံကိုအခုလိုပြန်ပြောင်းပြောပြခဲ့ပါတယ်
။ When I first wanted to do Spider-Man, I told my publisher about it and I said I want to do this guy called Spider-Man. He's a teenager, he's got a million problems. Everything goes wrong. My publisher said, "Stan, you've lost it."
ပင့်ကိုလူသားကိုဆက်ပြီးတော့ဖန်တီးခြင်းနဲ့စိတ်ကူးတွေပေါ်လာတော့ထုတ်ဝေသူကိုအဲ့ဒီအကြောင်းပြောပြခဲ့ပါတယ်။ပင်ကူလူသားဆိုတဲ့ဇက်လိုက်လုတ်ချင်တယ်ပေါ့အဲဒီဇက်လိုက်ဟာပြဿနာပေါင်း16000နဲ့စေကျော်သက်လူငယ်တူဘဝမှာဘာတစ်ခုမှအဆင်မပြေတဲ့လူငယ်တူလို့ပြောတော့ကျွန်တော်ရဲ့ထုတ်လုပ်သူကစတန်ခမရလွှဲနေပြီအရင်ဆုံးပြောရရင်တော့ပင်ကူသူတွေကိုဘယ်သူမှမကြိုက်ဘူးဒါကြောင့်မလို့ခမရရဲ့လူစားကောင်းကိုပင်ကူလူသားလို့ခေါ်လို့မရနိုင်ဘူးနောက်ချက်ကစေကျော်သက်ဆိုတာလူစားကောင်းတယောက်မဖြစ်နိုင်ဘူးပေါမွှားတယောက်ပဲဖြစ်လိမ့်မယ်နောက်ဆုံးချက်ကသူ့မှာပြဿနာတွေပတ်လေဝိုင်းနေတယ်လို့ခမရပဲပြောတယ်ခမရနားမလည်ဘူးလားစတန်အခုဟာတရေကောင်းပြတရေကောင်းနေမှာပြဿနာဆိုတာမရှိဘူးလေသတ္တနာတွေမရှိလို့လေတရေကောင်းတွေဖြစ်နေတာဆိုပြီးတော့ကျွန်တော်ကိုပြောဦးပါတယ်
။အဲ့ဒီလိုတွင်မြင်လက္ခဏာတွေကြောင့်လဲစတန်လီရဲ့ဇက်ကောင်တွေကဘာကြောက်ခဲ့တာပါ။စတန်လီရဲ့တရေကောင်းဇက်လိုက်တွေဟာချစ်ကြွန်းဝင်ကြတဲ့ငွေရေးကြီးရဲ့အခက်အခဲတွေလည်းရှိကြပါတယ်။စတန်လီဟာ1982ခုမှာ Marvel Comics Company ရဲ့ပုံနှိပ်ထုတ်ဝေရေးနဲ့တည်ဖြတ်ရေးညွှန်ကြားရေးမှူးဖြစ်လာပါတယ်။နောက်လေးနှစ်ကြာတဲ့အခါမှာတော့စတန်လီရဲ့ပင့်ကူလူသားရုပ်ပြဆောက်အပေါင်း82တန်းရောင်းချနိုင်ခဲ့တာပါ။ပင့်ကူလူသားအပါအဝင်စတန်လီဖန်တီးခဲ့တဲ့တရေကောင်းဇက်လိုက်အတော်များများကိုရုပ်ရှင်ဇက်ကားတွေအဖြစ်လဲရိုက်ကူထုတ်လုပ်ခဲ့တာမှာတော့ကဘာသွန်းဝင်ငွေဒေါ်လာဘီလီယံ20ကျော်ရရှိခဲ့တာဖြစ်ပါတယ်ရှင်
။နားလောင်ပြောပြခဲ့တာပါရှင်။ VOA American အတန်ကမြန်မာဘာသာအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။အခုကျမတို့ထုတ်လွှင့်နေတဲ့ Radio အစီအစဉ်ပြည်ပချင်း Asia 77 ဂျူရူကနေထုတ်လွှင့်ပေးမဲ့ VOA TV Magazine အစီအစဉ်ကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းကျဉ်းချုပ်ကိုမသိငီထိုက်ကပြောပြပေးပါအောင်ရှင
်။ရန်ကုန်တိုင်းကြောက်တန်းမြို့နယ်ရွှေမော်ဝန်းခမမှာယာယီထိမ့်သိမ်းခံခဲ့ရတဲ့ရခိုင်ပြည်နယ်တွင်ဒုက္ခသည်စခန်းတွေကနေလှေနဲ့ထွက်ပြေးလာသူ106ဦးကိုဒီကနေ့မှပဲစစ်တွေမြို့ကိုပြန်လည်ပို့ဆောင်နေပါတယ်။စစ်တွေမြို့ပေါ်ကမွတ်စလင်ဒုက္ခသည်စခန်းတွေထဲကနေမလေးရှားနိုင်ငံကိုသွားဖို့ဥတီချက်နဲ့ဆက်လီနဲ့ထွက်လာကြရင်ထိမ့်သိမ်းခံခဲ့ကြရသူတွေထဲမှာတော့အမျိုးသား50အမျိုးသမီး32ဦးနဲ့ကလေး25ဦးတို့ပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တွင်မှတော်မီလောင်ကျွမ်းမှုကြောင့်အကြီးအကျယ်ပျက်စီးရမှုတွေကိုမနေ့စနေနေ့တုန်းကသမ္မတဒေါ်နယ်ထရန့်မျက်မြင်ကိုယ်တွေ့သွားရောက်ကြည့်ရှုပါတယ်။မနေ့စနေနေ့မြို့တော်ဝါရှင်တန်ကနေကယ်လီဖိုးနီးယားကိုလေရင်နဲ့နေချင်းပြန်သွားရောက်ခဲ့တာဖြစ်ပါတယ်။ဒီလိုဖြစ်လိမ့်မယ်လို့ထင်မှတ်တဲ့အကြောင်းလုံးဝနှိပါပျက်စီးခဲ့ရတယ်ဆိုပြီးသမ္မတထရန့်ကကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်း Paradise မြို့ကမီးလောင်ပြင်ကိုဖျက်ရှောက်ရင်းသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။အနည်းဆုံးအိမ်ပေါင်း 9,800 လောင်ကျွမ်းခဲ့ရပြီး86ဦးသေဆုံးခဲ့ရပါတယ်။လူပေါင်း 1,000 ကျော်ကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်။အမေရိကန်ဆိုးရအနေနဲ့ဆော်ဒီသတင်းထောက်ဂျမဲခါရှိုဂီတက်ခံရမှုနဲ့ပတ်သက်ပြီးအပိသက်ကောက်ချက်မချရသေးဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဆော်ရီအင်ရှင်မင်းသားကခါရှိုဂီကိုတတ်ဖို့အမိန့်ပေးခဲ့တာဖြစ်တယ်လို့အမေရိကန်ထောက်လှမ်းရေးအေဂျင်စီ CIA ကကောက်ချက်ချကြောင်းအမေရိကန်တာဝန်ရှိသူတဦးကပြောတယ်ဆိုတဲ့သတင်းအပေါ်မှာတော့သမ္မတထရန့်အစိုးရဘက်ကတော့သဘောတူချင်းမရှိသေးပါဘူး။အမေရိကန်အစိုးရကအပိသက်ကောက်ချက်ချထားပြီးဖြစ်တယ်လို့မကြာသေးခင်သတင်းတွေမှာပြောတာဟာမှန်ကန်မှုမရှိဘူးလို့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်
။ဒီကနေ့ညနေပိုင်းအတွက်သတင်းကျဉ်းချုပ်ကိုမှတ်သိမ်းထိုက်ပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ71925ရုံးကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်2နာရီကြာည9နာရီအစီအစဉ်မှာကျမတို့ပြန်ဆောင်ကြရအောင်ပါ။ဒေါက်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများပြစေအောင်ပ
This program has come to you from the Voice of America, Washington.